မ္မနိုင်ငံတော်လွှားဆက်အနာတင်ဆန့်ကျင်ဆန္ဒပြမှုတွေပိုပြီးကျယ်ပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရလက်ထက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့အတိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဗဟိုတာဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်ဗိုလ်ဒုနေညာကချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလျန်လွယ်ပြန်လည်အဖမ်းဆီးခံရတယ်လို့ချင်းပြည်နယ်ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတလာကီလီယိုလျန်နဲ့အရာရှိစလိုက်ထောက်ပြီးတို့ကိုဖမ်းဆီးသွားသလိုထန်ဇလန်မြို့ရွေးကောက်ပွဲကော်မရှင်အရာရှိစလိုက်ခင်အောင်လင်းတို့ကိုလည်းည7နာရီဝန်းကျင်မှာရဲတွေကလာရောက်ဖမ်းဆီးသွားခဲ့တာပါ။ရန်ကုန်မှာဆိုရင်လည်း NLD ပါတီဗဟိုဥပဒေပြုအထောက်အကူအဖွဲ့ဝင်ရှင်နေကြီးဦးကျော်ဟုကိုဗိုလ်တော်ကသူ့နေအိမ်တော့ကိုဖျက်ပြီးဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဒါ့အပြင်ရခိုင်ဝန်ကြီးချုပ်ဦးညီပုကိုနေအိမ်မှာစစ်တပ်ကလာရောက်ဖမ်းဆီးခြင်းမှာ
ရောက်တယ်ရောက်နေတဲ့ဖမ်းရည်ပဲလေ။ကြောက်ပါဘာဖြစ်ကျွန်တော်ဒီရက်တယောက်ကိုယူခဲ့လိုက်ပါတော့ပါ။ဒီရက်တယောက်ကိုယူလို့
ဘာဖြစ်လဲ။ဒါကနားမှာ
။ဦးညီပုကလိုအပ်တာတွေယူမယ်လို့ပြောပေမဲ့လက်မခံပဲနောက်မှလူလွတ်ပြီးယူခိုင်းမယ်ဆိုပြီးစေရရှိကပြောတဲ့အတွက်အသာတကြီးလိုက်သွားတဲ့ဗီဒီယိုဖိုင်ကိုမြင်ရပါတယ်။တခါတလောကမှပြန်လဲလွတ်မြောက်လာတဲ့တရင်တိုင်အတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုလည်းပြန်လဲဖမ်းဆီးသွားပြီဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတော့ကရင်ပြည်နယ်အစိုးရစီမံဘဏ္ဍာဝန်ကြီးဦးတန်းနိုင်နဲ့တိုင်းစိတ်ကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စောတင်ဝင်းတို့ကိုဖမ်းဆီးသွားခဲ့ပါတယ်။အခုလိုဖမ်းဆီးမှုတွေရှေ့ဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအသိုင်းအဝိုင်းကသုံးသပ်နေပါတယ်။